နေပြည်တော်မှာအချင်းချနေတဲ့ဒေါအောင်ဆန်းစုကြည်ဘယ်ရောက်နေတယ်လဲဆိုတာအတိအကျမသိရဘူးလို့သားဖြစ်သူကင်အဲရစ်ကပြောကြားလိုက်ပါတယ်ဒေါအောင်ဆန်းစုကြည်နဲ့သမရအဝင်းမြတ်အပါအဝင်နေပြည်တော်အချင်းချောင်မှာအချင်းချနေသူတွေကိုအပူဒဏ်တက်တာအောင်လို့လုပ်ပေးထားတယ်လို့စစ်ကောင်စီကပြောကြားခဲ့ပြီးတဲ့နောက်မှာသားဖြစ်သူက Writer စတင်းထာနာနဲ့တိတက်မြင်းမြန်ကမှခုလိုပြောကြားခဲ့တာဖြစ်ပါတယ်
As my mother has been moved, it's not clear whether she's been moved to some form of house arrest or to another prison.
ဒေါ်ဆန်းစုကြည်ကိုနေအိမ်အခြေအချုပ်ပြောင်းလိုက်တာလားတခြားထောင်ကိုပြောင်းလိုက်တာလားဆိုတာမသေးခွဲဘူးလို့တားဖြစ်သူကပြောကြားခဲ့တာပါ။အပြောင်းလဲလုပ်တာကစမ်းမရေးကြောင်းလို့စစ်ကောင်စီကပြောပြီးမဲ့မဖြစ်နိုင်တော့ပဲလို့လည်းသူကပြောပါတယ်။စစ်ကောင်စီကသူ့အမိကိုလူသားတိုင်းအနေနဲ့အသုံးပြုဖို့ဒါမှမဟုတ်ရင်အပေးယူလုပ်တဲ့နေရာမှာအသုံးချဖို့ဖြစ်မယ်လို့သူထင်တဲ့အကြောင်းတားဖြစ်သူကင်အဲရစ်ကပြောကြားသွားပါတယ်။နှစ်ဆန်းတရက်မတိုင်ခင်တရက်အလိုကဒီပြင်းထန်တဲ့အပူရန်ခံနိုင်အောင်လုပ်ပေးထားတယ်လို့စစ်ကောင်စီပြောခွင့်ရကပြောကြားခဲ့ပြီးတဲ့နောက်သူ့ကိုနေအခြေချုပ်ပြောင်းရွှေ့ချထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာပါ။ဒါပေမဲ့ဒါကိုစစ်ကောင်စီဘက်ကအတိမပြုသလိုဒေါန်ဆန်းစုကြည်ကိုဘယ်မှာဘလို့ထားတယ်လဲဆိုတာကိုလည်းစစ်ကောင်စီကရှင်းရှင်းလင်းလင်းထပ်မံပြောကြားခြင်းမရှိသေးပါဘူး။ဒေါန်ဆန်းစုကြည်ကိုသူ့အကျိုးဆောင်ရှင်းနေတွေနဲ့တွေးဆောင်ခွင့်ကိုရောပြင်ပနဲ့ဆက်သွယ်ခွင့်ကိုပါပိတ်ပင်ထားပါတယ်။ဒေါအောင်ဆန်းစုကြည်တင်းတွေနဲ့ပတ်သက်လို့သူ့ရဲ့ရှင်းနေတွေကိုလည်းတင်းထဏာတွေကိုပြောပြခွင့်စစ်ကောင်စီကတားမြစ်ထားပါတယ်။ဒါကြောင့်သူနဲ့ပတ်သက်လို့အတိမပြုနိုင်တဲ့တင်းတွေမကြခဏထွက်ပေါ်နေတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း14မှုအတွက်စုစုပေါင်း1028ကြာခံနေရတာဖြစ်ပါတယ်ရှင်။